အမျိုးသားလူညွန့်ရေးကိုချိန်ချောက်နေတယ်လို့အမေရိကန်ထောက်လှမ်ရေးတိုင်ဝမ်ကယူဆထားတဲ့ကုမ္ပဏီတစ်ခုပါဝင်တရုတ်နိုင်ငံကနည်းပညာလုပ်ငန်း၄ခုကိုတရင်အချက်လက်တွေဝေမျှပေးဖို့သဘောတူလက်ခံထားခဲ့ကြောင်း Facebook Internet လူမှုခွင့်ရက်ကဝန်ခံပြောဆိုလိုက်ပါတယ်။ဒီအတွက်လည်းသုံးဆွဲသူတွေရဲ့ကိုယ်ပိုင်အချက်လက်တွေကိုအသုံးချမှုနဲ့ပတ်သက်လို့ Facebook ပေါ်စိုးရိမ်မှုတွေလည်းထပ်မံထွက်ပေါ်လာခဲ့တာပါ။ Facebook သုံးသူတွေအနေနဲ့ဆက်သွယ်ရေးကိရိယာမျိုးစုံကိုတုံးနိုင်အောင်တရုတ်ကုမ္ပဏီတွေဖြစ်ကြတဲ့ Huawei, Lenovo, Oppo နဲ့TCL တို့ပါဝင်လုပ်ငန်းပေါင်း60လောက်နဲ့အချက်လက်တွေဖလှယ်အထူးသဘောတူညီချက်တွေရှိနေတဲ့အကြောင်းနယူးယောက်တိုင်းစင်စာကြီးကဖော်ပြခဲ့ပြီးနှစ်ရက်ကြာမှာပဲ Facebook ကုမ္ပဏီကအတည်ပြုပြောဆိုလိုက်တာပါ American ထောက်လိုင်းတောင်းရှိသူတွေကတော့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေနဲ့ Internet Server တွေကအချက်လက်တွေကိုတရုတ်စိုးရွားကတောင်းခံနိုင်တယ်ဆိုပြီးစိုးရိမ်ကြောင်းပြောဆိုထားကြပါတယ်စိုးရိမ်မှုတွေကြောင့် Huawei အစ်မလက်ကင်ဖုန်းတွေကို Cisco နေမှာရောင်းချသုံးစွဲခွင့်ကိုလည်း American စစ်တပ်ကတားမြစ်ထားတာပါFacebook ရဲ့လက်ကင်ဖုန်းလုပ်ငန်းတွေနဲ့တွဲဖက်လုပ်ငန်းတွေမှာဒေါက်တာတာဝန်ယူထားတဲ့ Francisco Varela ကတော့ Huawei ကုမ္ပဏီပါဝင်တခြားတရုတ်ကုမ္ပဏီတွေနဲ့အချက်အလက်ဖလှယ်မှုတွေကိုစတင်ဆောင်ရွက်စဉ်ကတည်းကထိချုပ်မှုတွေရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုသွားပါတယ်။ Britain ခြေစိုက်နိုင်ငံရေးဆိုင်ရာတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Cambridge Analytica ကတန်းတဲ့ချီရဲ့ Facebook သုံးစွဲသူတွေရဲ့အချက်လက်တွေကိုရယူနေကြောင်းဒိန်းတွေထွက်ပေါ်ခဲ့ရတာက Internet လူမှုခွင့်ရဲ့လုပ်ငန်းကြီးဖြစ်တဲ့ Facebook ဟာအကြီးအကျယ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။